စက်ယုံလုံယုံတွေပိတ်ခံထားတာကြောင့်အလုံးမစင်းနိုင်တဲ့အလုပ်သမားတွေအတွက်အစိုးရရဲ့လူမှုဖူးလုံကြီးထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်ဇော်ထက်ပါ။အစိုးရကပိတ်ရပ်ထပ်ပြီးတပ်တန်းတိုးလိုက်တဲ့စက်ယုံအလုပ်ယုံတွေကအလုပ်သမားတွေကိုလူမှုဖူးလုံကြီးထောက်ပံ့ပေးဖို့ပြင်ဆင်နေပြီလို့အလုပ်သမားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်။အလုပ်သမားဝန်ကြီးဌာနဟာအခုဖြစ်ပွားနေတဲ့ COVID-19 ရောဂါကိုထိန်းချုပ်ဖို့ဦးစားပေးအဆင့်သတ်မှတ်ထားတဲ့စက်ယုံအလုပ်ယုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေအတိုင်းစစ်ဆေးပြီးမှဖွင့်ကွင်းပေးမယ်လို့အေဘီလာ19ရက်ကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်ဟာတကြံပိတ်ရပ်အပြီးအလုပ်ဆင်းဖို့ပြန်ရောက်လာတဲ့အလုပ်သမားတွေအတွက်အခက်အခဲတွေဖြစ်ခဲ့ရကြောင်းအလုပ်သမားတွေကပြောပါတယ်။ဝန်ကြီးဌာနဟာအနာအမှကြေညာချက်ကိုထုတ်ပြန်မိရတဲ့အကြောင်းအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကအေဘီလာ20ရက်ကနေပြည်တော်မှာသတင်းသမားတွေကိုရှင်းပြခဲ့ပါတယ်။ဒါကြောင့်လူမှုဖူးလုံကြီးပေးထားတဲ့အလုပ်သမားတွေကိုထပ်တိုးပိတ်ရပ်အတွက်လုံထုံးလုံးဤအတိုင်းခန်းစားခွင့်တွေပေးသွားမယ်လို့သူကအခုလိုပြောခဲ့ရပါ။အ
မိန်ကတော့နည်းနည်းလေးတော့ကတ်သွားတာပေါ့လေ။နည်းနည်းအချိန်နည်းနည်းကတ်သွားတာပေါ့။အဲ့တော့ဒုဝင်ကြီးဌာနအနေနဲ့နှုတ်ပေးနေတာလူမှုဂရုအကျိုးဝင်တဲ့ဝင်သားတွေကိုတတ်တော့လေဆောင်ရွက်ပေးဖို့ပြင်ဆင်နေတာပေါ့ဥပဒေရှိတဲ့လုံလုံလုံရှိတဲ့ကရော့အင်းဆိုတဲ့မညာဒုဘာနိုင်ဆိုင်လုံလုံလုံနဲ့ညီညီအောင်လည်းလုပ်ပြီးတော့မှဆောင်ရွက်ပေးဖို့ပြင်ဆင်နေတာပေါ့
ဥပဒေတိုင်းဆိုရင်ကျမကြီးကြောင့်ဖြစ်လာတဲ့ကိစ္စတွေအတွက်လူမှုဖူးလုံထဲဝင်ကြီးရဲ့60ရာခိုင်နှုန်းကိုအလုပ်သမားတွေကခန်းစားဝင်ရှိပါတယ်။လက်တလုံးမှာလူမှုဖူးလုံကြီးခန်းစားခွင့်ရမယ့်အလုပ်သမားမြန်မာတိုင်းနိုင်ငံလုံးမှာစုစုပေါင်းတသန်းခွဲရှိရလို့အမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ်။ဒါပေမဲ့အဲ့ဒီခန်းစားခွင့်ကိုအလုပ်သမားတွေကဘလို့ထုတ်ယူနိုင်လဲဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိသေးပါဘူး။လူမှုဖူးလုံကြီးပြင်သွင်းထားတဲ့အလုပ်သမားတဦးကတော့အစိုးရကထောက်ပံ့မဲ့အစီအစဉ်ဆိုတာတန်တရားရှိနေပါတယ်။
ဘလို့ပဲညီမအဲ့တော့တခြားအိတ်တော့နားမလဲဘူးအခုကတော့60ရာခိုင်နှုန်းတော့ရလောက်မယ်ပေါ့နော်ဝင်ရတော့အဲ့လိုအမတယောက်ကတော့ပြောတယ်ပြောတာတော့မရလောက်ဖို့များတယ်အပေါင်းဝင်တဲ့နေ့အနေနဲ့ကလည်းအဲ့ဒီဟာကိုပဲသူတို့တော်တော်ကြီးကိုစိတ်ကောင်းမှဖြစ်ရပါပေါ့နော
်အလုပ်သမားကြီးဆောင်ရွက်သူအနာဂတ်အလင်းသားဆုံးမက်ကဒေါ်သက်သားအောင်ကတော့အစိုးရဘက်ကထောက်ပံ့မဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ
်အခုတည်းကဟို60ရာခိုင်နှုန်းရမယ်လို့ကလက်ရှိသိထားတော့ညာလဲပဲပေါ့နော်ဘလိုမျိုးပုံစံနဲ့သွားရမယ်ဘလိုမျိုးထုတ်ယူလို့ရတယ်ဆိုတဲ့ဟာမျိုးကအစိုးရကနေပြီးတော့ဒါတည်ရင်ဘာမှမပြောပြီးတာဖြစ်တဲ့အတွက်တော့အမအနေနဲ့ကြည့်နေတာတော့ဒီလိုအခြေအနေမျိုးဒီစက်ပြက်တာကိုပေါ့နော်အာလျော်လင့်တကူနဲ့ရနိုင်ဖို့အတွက်ကိုအစိုးရကဒီလက်နက်မျိုးအောင်လုပ်ပေးနိုင်ရင်တော့ဒါအကောင်းဆုံးဖြစ်တယ်လို့အမအနေနဲ့မြင်နေတယ
်အစိုးရဦးစားပေးစစ်ဆေးသွားမယ့်စက်ယုံတွေထဲမှာစေဝါစားတောက်ကုန်နဲ့လုံသားတစ်ထောင်ထက်ရှိတဲ့စက်ယုံတွေပါပါတယ်အလုပ်သမားတချို့ကတော့အခုချိန်ထိဒီထောက်ပံ့ငွေကိုဘယ်လိုရနိုင်မယ်ဆိုတာသိချာမသိရသေးကြောင်းပြောပါတယ်။ရန်ကုန်တစ်ခုထဲမှာတင်စက်ယုံအလုပ်ယုံပေါင်း6000ကျော်နဲ့လုပ်သားအင်အား6သိန်းကျော်ရှိပါတယ်။ ARD တိုင်းပသိမ်မြို့ကအထည်ချုပ်စက်ယုံတွေကတော့ဒီနှစ် EP လာ21ရက်ကစပြီးရန်နာလိုက်ပါတယ်။ပဲခူးတိုင်းစမှုဆောင်စီမံခန့်ခွဲရေးကတော့ကြေညာချက်ထုတ်ပြန်တဲ့မြို့ထဲမှာအစောဆုံးဖြစ်ပြီးယောဂါကောက်ွယ်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရလဲပတ်နေတဲ့စက်ယုံတွေကလွဲပြီးဇန်နဝါရီအလုံး EP လာ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်